မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာလွှတ်တော်ရဲ့ဆောင်ရွက်မှုအခြေအနေနဲ့လွှတ်တော်ပြင်ပကဆောင်ရွက်နေတဲ့နိုင်ငံရဲ့လှုပ်ရှားမှုတွေကပြည်သူအကျိုးစီးပွားအတွက်ထိရောက်တဲ့လှုပ်ဆောင်မှုတွေရှိပါသလားဆိုတဲ့အမြင်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာလွှတ်တော်နိုင်ငံရေးကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာစွေ၊ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသင်၊လွှတ်တော်ပြင်ပနိုင်ငံရေးကို88မျိုးဆက်ငင်းကြဲရေးနှင့်ပွင့်လင်းလူအဖွဲ့အစည်းကဦးကိုကိုကြည်နဲ့ Triangle အမျိုးသမီးအဖွဲ့ကဒရိုက်တာမခင်လေးတို့ကဦးဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး၊ဥပဒေပြဋ္ဌာန်းရေး၊ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်ရေးအမျိုးသားနိုင်ငံရေးအစရှိတဲ့အကြောင်းတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။လွှတ်တော်နိုင်ငံရေးအနေနဲ့ဥပဒေတွေပြဋ္ဌာန်းလုပ်ဆောင်နိုင်မှုကအဓိကဖြစ်ပြီးပြည်သူတွေရဲ့ဆန္ဒကိုလွှတ်တော်ကပုံဖော်ဆောင်နိုင်ရမှာဖြစ်တယ်လို့တက်ရောက်ဆွေးနွေးခဲ့သူတွေကပြောကြပါတယ်။လွှတ်တော်တက်တန်းလေးနှစ်အတွင်းမှာပြဋ္ဌာန်းလိုက်တဲ့ဥပဒေတွေရှိနေပေမဲ့ပြဋ္ဌာန်းချက်တွေကအားနည်းချက်တွေအကြောင်းတက်ရောက်ဆွေးနွေးသူတွေကထောက်ပြခဲ့ကြသလိုလွှတ်တော်အတွင်းပြဋ္ဌာန်းလိုက်တဲ့စီတန်းလက်လက်ခွင့်ဥပဒေပုံမှန်အပါအဝင်ဥပဒေတွေရဲ့အကျိုးသက်ရောက်မှုတွေကိုဆွေးနွေးခဲ့ပါတယ်။လွှတ်တော်နိုင်ငံရဲ့အသက်ဝင်ဖို့အတွက်လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေထဲမှာပြည်သူအကျိုးစီးပွားကိုအကျိုးပြုတဲ့ဥပဒေတွေအားနည်းနေသေးသလိုပြည်သူ့ဘဝလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသင်းကပြောပါတယ်။
လွှတ်တော်ဆိုတာပေါ်လာတဲ့အတွက်ကြောင့်လို့ခုနကကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းနိုင်တယ်
တော်ပြင်ပနိုင်ငံရေးအဖြစ်အရက်ဖက်အဖွဲ့အစည်းတွေရဲ့ဆောင်ရွက်မှုတွေကိုအစိုးရကတားမြစ်မှုတွေရှိနေသေးတာကြောင့်လွှတ်တော်ပြင်ပနိုင်ငံရေးအားကောင်းလာရေးအတွက်အစိုးရကပူးပေါင်းဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်း Triangle အမျိုးသမီးအဖွဲ့ကဒရိုက်တာမခင်လေးကပြောပါတယ်
လွှတ်တော်ပြင်မှာကျမတို့ရဲ့ပြည်သူလူထုရဲ့အတန်လေး CSO တွေရဲ့အတန်လေးကိုအတန်ပြည့်ချက်တွေကိုလက်ခံပေးမဲ့ပုံမှန်လမ်းကြောင်းမရှိပါဘူး။အဲ့လိုမရှိသေးတော့ကျမတို့ဒီထက်ကိုဆိုးတဲ့ social movement တွေဖြစ်လာနိုင်ပါရဲ့လို့တော့ကျမတို့ချိုးပြီးတော့ကောင်းကင်ထုတ်ပါရယ်။ပြည်သူရဲ့အတန်ကိုထေချာနားထောင်ပြီးတော့ CSO တွေကနေဝေဖန်အတန်ပြည့်တဲ့ဟာတွေကိုအနည်းကစားဆောင်ရွက်မယ်ဆိုရင်တော့ကျမတို့ဒီ2015မတိုင်ခင်မှာလည်းကျမတို့ရဲ့မလပပလေးတဲ့အတန်ပြည့်ထုတ်တဲ့ရေးအတွက်ကိုပူးပေါင်းဆောင်ရွက်နိုင်တဲ့လမ်းကြောင်းလေးကိုမြင်ပါ
ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီကဥကုတ်ကိုကြီးကလည်းလွှတ်တော်တွင်မှာဒီမိုကရေစီအရေးလှုပ်ရှားသူတွေနည်းနေသေးတဲ့အတွက်လွှတ်တော်ပြင်ပနိုင်ငံရေးကိုသာဆောင်ရွက်ရမှာဖြစ်ပြီးလွှတ်တော်ပြင်ပနိုင်ငံရေးကနေ2015ခုနှစ်အလွန်နိုင်ငံရေးအတွက်ပြင်ဆင်ဆောင်ရွက်ထားဖို့လိုအပ်တယ်လို့ပြောပါတယ်။အဲ
့မှာကျွန်တော်တို့ဒီဆက်သွားမယ့်2015ဂိမ်းအတွက်ပေါ့ခလားအလွန်အတွက်ပေါ့အန္တရာယ်ရှိအထူးသဖြင့်ပြောရရင်တိုင်းရင်းသားပြဿနာကကျွန်တော်တို့ရဲ့အခြေခံပြဿနာအဲ့ဒီအခြေခံပြဿနာကိုလက်ရှိဖွဲ့စည်းပုံအခြေခံဖြစ်ပြီးပေါ့တဲ့ကနေမပြည့်ချင်းနဲ့လက်ရှိလာမယ့်2015ဒီကောက်ပွဲနဲ့လည်းမပြည့်ရှင်းနိုင်ဘူး။သို့တော့2015ဒီကောက်ပွဲနဲ့လာမယ့်ဖြစ်တော်ကနေပြီးတော့တစိုးတရောအတိုင်းတကာအခုထိထွက်ပေါက်ရောက်လို့တော့လို့ရတယ်။အဲ့ဒီအတွက်ကိုကျွန်တော်တို့ကဆန္ဒအလို့အတွက်ကိုစိုးရင်သောကတွေပြီးပြောနေမယ်မဆိုအထူးအရေးကဒါတွေကိုအခုနဲ့လမ်းပြည့်နဲ့ကြောင်းနေသေးလို့ရတယ်။
2010ရွေးကောက်ပွဲအပြီးပေါ်ပေါက်လာတဲ့လွှတ်တော်နိုင်ငံရေးမှာအစိုးရရဲ့ပူးပေါင်းဆောင်ရွက်နေမှုတွေရှိခဲ့ပေမဲ့ယခုနှစ်နောက်ပိုင်းအချုပ်ကိစ္စရပ်တွေမှာအစိုးရဘက်ကသဘောထားတင်းမာမှုတွေရှိနေတာတွေကိုလည်းထောက်ပြဝေဖန်ခဲ့ကြပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာစွေကတော့ညှိနှိုင်းဖို့ခက်ခဲနေတဲ့အခြေအနေတွေကိုအစိုးရကိုတောင်းဆိုနေမဲ့အစားနိုင်ငံရေးပါတီတွေပူးပေါင်းလှုပ်ဆောင်သွားရလိမ့်မယ်လို့ထောက်ပြပါတယ်။
ဒီညှိနှိုင်းခက်တယ်ဆိုရင်အစိုးရကိုခက်မတွက်နဲ့တော့ကျွန်တော်တို့တက်ခိုင်းရလာတဲ့အဲ့ဒီရရဲ့အဲ့ဒီရလားတနေ့တိုင်းလာကိုယ်တည်းလားလာစီးစီးဆွတ်ပြန်သူတို့ကလက်ဆောင်စားတော့သူတို့ဝိုင်းလုဆန်းပါဘယ်တော့ခုနိုင်လို့လို့ဘယ်နေရလို့လို့အဲ့တော့မှလာ2015ကျရင်ဒီလိုလိုလိုမယ်ငါတို့လိုလိုမယ်လုတိုင်းကြီးကောင်းလို့လိုလိုကြအဲ့ဒါသူတို့လားကိုပြီးတော့တင့်ရော်တဲ့လက်တွေ့ကြတဲ့ဖြစ်နိုင်နေရှိတဲ့အစိုးရကြီးကိုတောင်းတောပြီးတော့တောင်းဆိုနေတော့မဖြစ်နိုင်ဘူးလို့ပြောကြတာဆွေးနွေးမှာ
ပြီးခဲ့တဲ့လွတ်တော်တက်တန်းလေးနှစ်အတွင်းလွတ်တော်ရဲ့ဆောင်ရွက်နိုင်မှုအခြေအနေတွေကိုပြန်လည်သုံးသပ်ပြီးအခု2015ခုနှစ်မှာလွတ်တော်ပြပနိုင်ငံရေးနဲ့ပူးပေါင်းလှုပ်ဆောင်ပြီးမြန်မာနိုင်ငံရေးပြောင်းလဲမှုကိုပေါ်ဆောင်နိုင်ရမှာဖြစ်တယ်လို့တက်ရောက်လာသူတွေကသုံးသပ်ကြပါတယ်ရှင်။